ရန်ကုန်နဲ့မန္တလေးမြို့တွေမှာဖမ်းဆီးတရားစွဲဆိုခံရတဲ့နိုင်ငံရေးလှုပ်ရှားသူတွေအတွက်အမှုလိုက်ပါဆောင်ရွက်ပေးနေတဲ့ရှင်းနေတွေကိုစစ်ကောင်စီကဖမ်းဆီးအကြက်ကင်ဖိအားပေးတာတွေရှိနေတယ်လို့ရှင်းနေအတိုင်းအဝိုင်းကပြောပါတယ်ဒီတရင်ပအတွင်းပါပဲနိုင်ငံရေးအမှုလိုက်နေတဲ့ရှေ့နေ10ဦးထက်မနည်းဖမ်းဆီးခဲ့ရပြီးသူတို့ကိုဘယ်နေရာမှာစစ်ဆေးနေတယ်ဆိုတာလည်းမသိရတဲ့အခြေအနေမှာရှိပါတယ်။ရန်ကုန်ကပေးပို့လာတဲ့တရင်ကိုတော့ကိုရဲမွန်ကဆက်ပြီးပြောပြပေးမှာပါခင်ဗျာ
။စစ်တပ်ကအာဏာသိမ်းမှုအပေါ်စန့်ကျင်ဆန္ဒပြသူတွေနဲ့အတိုက်ခံလုပ်နေသူတွေကိုစစ်ကောင်စီကပုံမှန်အမျိုးမျိုးတက်ပြီးဖမ်းဆီးထောင်ချရတယ်၊ဇက်တိုက်လုပ်နေတယ်လို့ပဲနိုင်ငံရေးအမှုတွေကိုပါလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေတွေကိုလည်းဖိအားပေးရတွေအပြင်ဖမ်းဆီးမှုတွေပါရှိလာနေပါတယ်။ရန်ကုန်တိုင်းအတွင်းမှာဒီတစ်ပတ်အတွင်းရှေ့နေ၃ဦးထက်မနည်းအဖမ်းခံရပြီးတော့သူတို့ကိုဘယ်မှာထိန်းသိမ်းထားသလဲဆိုတာတော့မသိရဘူးလို့ရှေ့နေသူက VOA ကိုပြောပါဗျာ
။ရန်ကုန်ဘက်မှာတော့၃ယောက်လောက်တော့ဖမ်းနေလို့ပြောနေတယ်။လက်ရှိတော့ဒုံးကြီးမှဝင်ရတာ၆ယောက်တော့ရောက်မလာသေးဘူး။ဖမ်းသွားတာပဲရှိတယ်ဘယ်နေရာမှာဒီဒုံးကြီးဝင်နေဆက်လို့လည်းမသိဘူး။လူတို့ဒီနောက်နဲ့ယူတာတယောက်လို့ပြီးတယ်ကျားတို့ဟိုအသေးသေးတော့လိုက်နေတယ်ဟိုအတိအကျတော့နည်းနည်းသိမရဘူးသိမသိသေးဘူးဆိုတာကဟိုပုံမှန်လေးတော့ဒီမှာကျားတို့ကအခုကတည်းကနည်းနည်းစပြီးမလုပ်တာကသက်ဆိုင်ရာမူသားရှိတဲ့အမှုကြီးကျောင်းနေနေတယ်အမှုသားရှိတဲ့လူကနောက်ဆက်တဲ့ဆန်းပြီးပြီးသွားတယ်ဖြစ်တယ်အဲ့တော့ဒီချိန်မှာကျားတို့ကအင်းကြီးဆိုဒီမှာ
နောက်ဆုံးသိရတဲ့သတင်းတွေအရမန္တလေးဘက်မှာလည်းဒီတစ်ပတ်အတွင်းမှာရှေ့နေ၄ဦးထပ်မံအဖမ်းခံရတယ်လို့သိရပါဗျ။ဖမ်းဆီးခံရသူတွေနဲ့ပတ်သက်လို့ရှေ့နေသူကအခုလိုပြောပြလာပါဗျ။ဒ
ီလိုလိုအောင်နောက်ကို၄ယောက်ဖမ်းထားတာ။ကျွန်တော်ကဖမ်းပြီးတော့အခုကိုရှေ့နေကြီးကျွန်တော်များများနဲ့ပါဝါတွေတွေ့နေရတယ်။နော်ဟိုကြောက်ကြောက်ဘူး။တစ်ဆရာတော်တို့သူတို့လိုက်တဲ့ဟိုကကိုတင်ရောင်းကဖမ်းခံသွားပြီ။အဲ့တော့မြင်းနဲ့နေပြတာလို့ပြောတော့သူကဟိုတော်တော်ဆန်နေဝူအောင်ပန်တာကိုလည်းလိုက်တော့အဲ့ဘုံရောင်မှုနဲ့ပတ်သက်ပြီးတော့ဆိုပြီးတော့တော်နေပြတာလို့ပြောတယ်အဲ့ဒီနမတိတော်ကညှိုးနေနေမှာပေါ့ညှိုးနေဆိုတာသူတို့ကထောင်ချမယ်သူတို့ရန်သူတွေကိုတော့ခိုက်ပေးနေတယ်ဆိုတော့ဟာရှိမှာပေါ့နော်အဲ့တော့နောက်တော့လက်ကားလိုက်တာဆိုတော့ပို့ပြီးတော့သူတို့ကိုတင်ဟိုဒီမှာညွှဲတာလေအဲ့တော့ငါကအာမခေါင်းတော်ကိုကြားတယ်သူတို့ရောရာတိပန်းတာလေသူတို့ကလည်းဘယ်နဲ့ကြီးအကုန်ကြိုက်တယ်ပေါ့
အဆိုပါရှင်းနေတွေဟာလဲမန္တလေးအိုးဘုအကျဉ်းတော်တွင်တရားရုံးကနေအမှုလိုက်ပြီးအပြန်မှာအဖမ်းခံရတာပါဖမ်းဆီးခံရသူတွေကတော့ရှင်းနေဥသိမ်ဝင်းအောင်နဲ့သူ့ဇနီးရှင်းနေဒေါ်သဲစုနိုင်ဒေါ်ခင်တန်းထေရှင်းနေဥတုဒတို့ဖြစ်တယ်လို့သိရပါတယ်မန္တလေးမှာပြီးခဲ့တဲ့ဧပြီ10ရက်ကတောင်သူလယ်မားတွေဘက်ကနေအမှုလိုက်ပါဆောင်ရွက်ပေးလေရှိတဲ့ရှင်းနေဦးစီသူကိုသူ့အနေအိမ်မှာရိုက်နှက်ခံရပြီးအကြမ်းဖက်ဥပဒေပုံမှန်နဲ့အမှုသက်ဆွဲဆိုခဲ့ပါတယ်ရှင်းနေဦးစီသူနောက်မှာတော့မန္တလေးတိုင်းဝန်ကြီးချုပ်အပါအဝင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ခေါင်းဆောင်များဘက်ကနေအမှုလိုက်ပေးနေတဲ့ရှင်းနေဒေါ်ရွတ်နူအောင်ကိုစစ်ကောင်စီဘက်ကထပ်မံဖမ်းဆီးခဲ့ပြီးသူ့ကိုလည်းထောင်တသက်အထိပြစ်ဒဏ်ချမှတ်ခံနိုင်ရတဲ့အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေပါငွေကြေးထောက်ပံ့ခြင်းဆိုင်ရာပုံမှန်90ညနဲ့တရားစွဲဆိုထားပါတယ်အိုးဘိုတောင်အထူးတရားရုံးတရားခွင်များမှအပြန်ဖမ်းဆီးခံရမှုနဲ့နိုင်ငံရေးအမှုလိုက်ပေးနေတဲ့သူတွေဖမ်းခံနေရတာမို့ရှေ့နေအချို့ဟာနိုင်ငံရေးအမှုလက်ခံလိုက်ပါဆောင်ရွက်ပေးဖို့စိုးရိမ်လာကြပါတယ်။တချို့ရှေ့နေတွေကတော့အိုးဘိုတောင်အထူးတရားရုံးတရားခွင်ကိုမလာဝန်းတဲ့အထိဖြစ်လာတယ်လို့ရှေ့နေအသံဝန်းကပြောပါတယ်။ပြီးခဲ့တဲ့လကလည်းသခိုင်းတိုင်းမုံရွာမြို့မှာ NLD အစိုးရလက်ထက်သခိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ရဲ့အမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေဦးမိုးစောထွန်းအပါအဝင်ရှေ့နေ၃ဦးအဖမ်းခံခဲ့ရပါတယ်။နောက်ထပ်ရှေ့နေ2ဦးထပ်မနည်းလဲလိုက်လံဖမ်းဆီးလို့တင်းရှောင်နေရတယ်လို့နှီးဆက်သူတွေကဆိုပါတယ်ရှေ့နေတွေဖမ်းဆီးခံရတာနဲ့ပတ်သက်လို့ရှေ့နေသူကတော့အခုလိုမှတ်ချက်ပေးပါတယ
်ဒီဥပဒေကစုံစမ်းကြလို့လုံနေတဲ့သူကြီးဒါဆိုရင်စကောင်းဆုံးနိုင်ငံရေးနဲ့ရဲစစ်မှုစကောင်းဆုံးဘယ်မှုဝဲဖြစ်ဖြစ်ဥပဒေကစုံစမ်းကြလို့လုံနေတဲ့ပုဂ္ဂိုလ်တရားစွဲခံထားတဲ့ပုဂ္ဂိုလ်သူကဥရိယကုဏ္ဏစာဝေရမယ်အလုပ်ကြီးချိန်နေတော့အဲ့လိုလုပ်ကိုလုပ်တာကိုအဒီဥရိယကိုလက်ပါဆောင်လို့ဘာမှတခုမတတ်ဘူးအကြောင်းတစ်ခုနဲ့အရင်းနဲ့ဆိုတော့ဘာသာတို့ကလက်မခံနိုင်ဘူးဒါကဆုံးမယ်ဆိုတရားစီရင်စနစ်တရားဥပဒေစုံမရေးဘူးကဒီတော့လက်စစ်စာကိုဆက်ပြီးတန်းနေပါအဲ့လိုမျိုးပဲဒီစနစ်ကြောင့်ကသူကချိန်နေလို့ကိုမလုပ်ဘူးအဒီဖြစ်နေတယ်နိုင်ငံရေးတရားလုပ်ရမယ်နဲ့ 都有一些呀，都敢打，比方说从干的、硬干的这种，当然不发生的这些事情，假如爸妈那些那边有过呢。
အခုလိုရှင်းနေရီဖန်စီခံရမှုနဲ့ပတ်သက်လို့အခုချိန်ထိစစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ထားတာမရှိသေးပါဘူးစစ်ကောင်စီပြန်ကြားရေးဗိုလ်ချုပ်စော်မင်းထွန်းကိုလည်း VOA က၃ရက်တိုင်တိုင်းဆက်သွယ်ခဲ့ပေမဲ့လက်ခံဖြေဆိုတာမရှိပါဘူးရန်ကုန်မန္တလေးအပြင်ရှမ်းပြည်နယ်နောင်ချိုနဲ့ကချင်ပြည်နယ်တို့တွေမှာပါနိုင်ငံရေးအမှုလိုက်ရှင်းနေတချို့ဖန်စီခံရမှုတွေရှိနေပါတယ်ဒီလူတွေကိုလည်းအကြမ်းဖက်ဥပဒေပုံမှန်တွေတက်ပြီးတရားစွဲဆိုထားပါတယ်အနာသိမ့်ပြီးကာလတစ်နှစ်ကျော်အတွင်းမှာဖန်ဆီးခံရတဲ့ရှေ့နေစုစုပေါင်း20ကျော်လောက်ရှိပြီလို့ရှေ့နေအတန်းဝိုင်းကနေသိရပါဗျာခင်ဗျာ။